ကိုဗစ်-19ကူးစက်မှုနှုန်းတဟုန်တိုးတိုးလာနေတဲ့အင်ဒိယရှားနိုင်ငံဟာအိန္ဒိယကိုကျော်ပြီးအာရှဒေသမှာကိုဗစ်-19အဆိုးဆုံးဒေသတစ်ခုဖြစ်လာနေပါတယ်။ကျန်းရမရဖြစ်နေကြတဲ့လူနာတွေ၊ဆေးရုံမှာကုသကွင်ယာယီအတွက်ရင်းနယ်ချီတန်းစီစောင့်ဆိုင်းကြရပါတယ်။ ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပြီးယောဂလက္ခဏာသိပ်ပြီးတော့မပြင်းထန်လာသူတွေကိုအိမ်မှာပဲကွာရန်တင်းခွဲနေဖို့အစိုးရကတိုက်တွန်းနေပါတယ်။နေအိမ်မှာနေရင်အသက်ဆုံးရှုံးရသူတွေနဲ့အများအပြားရှိနေပါတယ်။ရက်ရွာကျန်းမာရေးစင်တာကဝန်ထမ်းတွေ၊စေတနာဝန်ထမ်းအကူအညီပေးနေသူတွေကအိမ်တန်းရရောက်သွားပြီးတည်ဆုံးခဲ့ရသူတွေရဲ့ရုပ်အလောင်းတွေကိုတည်ယူပေးနေကြပါတယ်။
တေဆုံးရသူတွေများလာတာကြောင့်တကြိုမြုပ်နှံနိုင်ရေးမှာလဲနိုင်ငံအောင်စီမံခန့်ခွဲနေကြရပါတယ်။တေဆုံးသူတွေကိုတကြိုမြုပ်နှံပေးနေရတဲ့ဒီရီကသူတို့လောက်ကသိပ်ပြီးတော့လွယ်လာတာမဟုတ်ပါဘူးတဲ့။သူတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်ခြင်းများလာတယ်လို့သူတို့မိသားစုတွေဟာလဲကူးစက်ခံရနိုင်တာကြောင့်သူတို့လုံနေရတဲ့အလုပ်ကိုအထင်အမြင်မသေးကြပါနဲ့လို့ပြောသွားတာပါ။
လူဦးရေ 289 ရာရှိတဲ့အင်ဒိုနီးရှားမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေက9000ကျော်ရှိနေတယ်လို့ထုတ်ပြန်ထားပါတယ်။